မေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအရက်ဖဲလုံခြုံရေးဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဆာရာဆီဝယ်ဟာရှေ့သတင်းပတ်ထံမှာမြန်မာနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။လက်ထောက်နိုင်ငံခြားရေးဝန်ကြီးဆီဝယ်ဟာမေလ9ရက်နဲ့6ရက်နေ့တွင်မှာအင်ဒိုနီးရှားနိုင်ငံကိုတွားရောက်မှာဖြစ်ပြီးအင်ဒိုနီးရှားနိုင်ငံကနေမှတဆင့်မြန်မာနိုင်ငံကိုလာရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာလက်ထောက်နိုင်ငံခြားရေးဝန်ကြီးဆီဝယ်နဲ့အတူမြန်မာနိုင်ငံဆိုင်ရာအကြီးအကျယ်အကြံဖေးဖြစ်တဲ့ Judith Sapkin တို့ဟာမြန်မာအစိုးရအကြီးအကဲအရာရှိတွေဒေါင်ဆန်းစုကြည်အပါအဝင်အတိုက်ခံခေါင်းဆောင်တွေအရက်ဖက်လူမှုလူအဖွဲ့စည်းကိုယ်စားလှယ်တွေတိုင်းရင်းသားခေါင်းဆောင်တွေနဲ့တွေ့ဆုံပြီးမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပါတယ်။ဒါအပြင်ရခိုင်ပြည်နယ်နဲ့မိထီလာဒေသအခြေအနေနဲ့နိုင်ငံတွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်ဆိုင်ရာတွေလူမျိုးရေးဘာသာရေးအဓိကုံတွေမပေါ်ပေါက်စေဖို့အဖြေရှာတာတွေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာအပြင်မြန်မာနိုင်ငံမှာဒီမိုကရေစီတရားမျှတရေးနဲ့တာဝန်ခံမှုရှိစေဖို့အတွက်ဒါအပြင်လူခွင့်ရေးလေးစားဖို့တွေအတွက်ကြိုးစားမှုတွေမှာကူညီပံ့ပိုးပေးဖို့အတွက်လှုံ့ဆော်မှာဖြစ်ပါတယ်။လက်ထောက်နိုင်ငံခြားရေးဝန်ကြီးဆေဝါဟာမြန်မာနိုင်ငံအပြန်မှာနိုင်ဂျီးရီးယားနိုင်ငံကိုတွားရောက်မှာဖြစ်ပြီးသူ့ရဲ့ခီးစဉ်ကိုမေလ14ရက်နေ့မှာအဆုံးသတ်မှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကတောက်ချာနေမှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။